စစ်ကောင်စီရဲ့တည်တံ့စီရင်မှုကိုကန့်ကွက်တဲ့ထောက်ခံတဲ့ဆန္ဒပြပွဲတွေနှစ်ဖက်စလုံးမှာရှိနေပါတယ်တေဒန်စီရင်ခံခဲ့ရသူ၄ဦးအပါအဝင်အကြမ်းဖက်ခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ရည်ရွယ်ပြီးတော့ရန်ကုန်အပါအဝင်နေရာတော်တော်များများမှာလျှက်တပြက်ဆန္ဒပြမှုတွေရှိသလိုစစ်တပ်ကိုထောက်ခံတဲ့အဖွဲ့တွေကလည်းရန်ကုန်မြို့လယ်မှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်စုမွန်ကပြောပြမှာပါရှင
်စစ်ကောင်စီကနေလွတ်တော်အမတ်ဟောင်းကိုဖြိုးစီရတော့ဒီမိုကရေစီရဲ့လှုပ်ရှားသူဦးဂျင်မီကိုအောင်သူရဇော်နဲ့ကိုလှမျိုးအောင်တို့ကိုတေတံစီရင်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေရန်ကုန်နေရာတချို့မှာရှိနေတယ်လို့ထောက်ခံဆန္ဒပြတာတွေလည်းရှိနေပါဗျ။ကန့်ကွက်ဆန့်ကျင်တဲ့တပိတ်အင်အားစုတွေအနေနဲ့ဒီကိစ္စကိုတေတံစီရင်တယ်လို့မရှုမြင်ပဲမတရားတပ်ဖြတ်မှုလို့မြင်တဲ့အတွက်ဆန္ဒပြပွဲတွေလုပ်ပြီးဆန့်ကျင်တာလို့တပိတ်ကော်မတီတချို့က VOA ကိုပြောပါတယ်။စစ်ကောင်စီရဲ့တေတံစီရင်မှုကိုထောက်ခံတဲ့လူတစုကလည်းဒီကနေ့တောက်ကြနေ့မနက်9နာရီလောက်မှာမြို့တော်ခန်းမရှိဆန္ဒပြခဲ့ပါတယ်။ဒီဆန္ဒပြပွဲကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးလဆွေဦးဆောင်တယ်လို့ဆန္ဒပြပွဲကိုမျက်မြင်တွေ့ခဲ့တဲ့ကြောက်တရားမြို့နယ်ဒေသခံတဦးက VOA ကိုပြောပါတယ်။ဒီထောက်ခံဆန္ဒပြပွဲကိုတော့စစ်ကောင်စီဘက်ကလုံခြုံရေးအပြေအဝပေးခဲ့တယ်လို့သူကပြောပါတယ်
။ကျွန်တော်တို့ကဒီဒုမိတ်ပြည်တဲ့ဟာကိုထောက်ခံတယ်ပေါ့။အဲ့လိုမျိုးပုံစံမျိုးနဲ့လာကြကြအများကြီးလားဒီလိုက်ထွက်နေတဲ့လာတာတွေပါနဲ့ကျွန်တော်တွေ့ရတော့တော်များတယ်။ဒီပြောမယ်ဒီဟာကြီးကသူတို့ကသေချာတာပါလုပ်ပြီးပြီးတော့သူတို့ကတာပါလုပ်ပြီးတာပေါ့။ကိုယ်လေးပြောရင်မကောင်းဘူးဗျာ။ကားလက်နဲ့လည်းအကုန်ပြတ်သူတို့လည်းသွားလာတာဒုက္ခအကုန်ပြတ်ပေါ့။ဘူးလက်လက်ပြေးပြီးတာပေါ့
။အကျန်းဖတ်တက်ဖြတ်မှုတွေနဲ့အကျန်းဖတ်လုပ်ရက်တွေကိုကဘာတိအောင်ထုတ်ဖော်တဲ့ပွဲလို့ခေါင်းစဉ်တက်ထားတဲ့စင်မြင့်ဘော်ကနေဦးလဆွေကဟောပြောလှုံ့ဆော်ခဲ့တယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်ဆန္ဒပြတဲ့ဦးရီကတော့တရားအထက်လောက်မှာရှိနိုင်တယ်လို့တောက်တရားမျိုးနယ်ကဒေသခံတွေကခံမှန်းပါတယ်ရင်းမပင်စလင်းကြီးကျေးရွာဘောင်းစုံတပိတ်ကော်မတီဦးဆောင်သူတဦးကတော့အခုလိုမျိုးဆန္ဒပြပွဲတွေအပြန်အလှန်ဖြစ်နေတဲ့အပေါ်သူ့ရဲ့အမြင်ကို VOA ကိုပြောပါတယ
်ဒီလိုမျိုးနိုင်ငံရေးအတွက်လည်းဆိုတော့ဒါစစ်ကောင်စီရဲ့တပတ်စာဒီနိုင်ငံရေးရအသာပြရမှုအတွက်ဒီသူ့ရဲ့ထောက်ခံဝေတင်မှုဆောင်တို့ရှိနေလို့ရတယ်ဓမ္မဘကတိရဲ့လူလူပိတ်တိုက်ပွဲရတော့ဒီပတရားမှုကိုလောမှာဆက်ကြည့်နေတယ်ဘသူမှပတ်သက်ပြီးသိခိုင်းရမဟုတ်ဘူးဘသူမှလိုက်ပါလို့ပြောဆိုခြင်းမဟုတ်ဘူးဘသူမှသဘိမောက်ပါလို့ပြောဆိုခြင်းမဟုတ်ဘဲနဲ့သူရဲ့ယက်တိချက်မတရားမှုဆက်ကျင်တော်လန်တိတ်ကြောင့်ဒါဟောအနာဂတ်စနစ်ကိုကျွန်တော်ဒီတက်သုံးစီလိုရဲ့သူရဲ့ယက်တိချက်ကြောင့်လုပ်နေတယ်ဆိုတာအကြောင်းအရာတစ်ချက်ကရှင်းရှင်းလင်းလင်းခံရမှာကျွန်တော်တို့ရှိနေတယ်ပေါ့ဟောဒါကျွန်တော်ရှိနေပုံပါပဲဟုတ်
မနေ့ကရန်ကုန်မှာလုပ်ခဲ့တဲ့စစ်ကောင်စီကိုကန့်ကွက်တဲ့ဆန္ဒပြမှုတချို့ကိုတော့လုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ပြီးတော့ဖြိုခွဲတာမျိုးတွေရှိခဲ့တယ်လို့ရန်ကုန်တပိတ်ကော်မတီလူငယ်အင်အားစုတွေက VOA ကိုပြောပါတယ်။အင်းစိန်အကျဉ်းထောင်ထဲမှာလည်းနိုင်ငံရေးအကျဉ်းသားတွေကတေတံစီရင်တာကိုကန့်ကွက်တဲ့အနေနဲ့မနေ့ဇူလိုင်လ28ရက်နေ့ကနေစပြီးတော့ထောင်တွင်းတပိတ်ပြုလုပ်နေတယ်လို့အကျဉ်းသားတွေရဲ့မိသားစုဝင်တချို့ကပြောပါတယ်။ဒီလိုနိုင်ငံရေးလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကတေတံစီရင်ခဲ့တဲ့အပေါ်ဂျာမနီနိုင်ငံသားရေးဝင်ကြီးဌာနဘာလင်မြို့မှာမြန်မာတန်ရုံးတာဝန်ခံကိုကြာသာပတေးနေ့ကဆင့်ခေါ်ပြီးကွပ်မျက်တဲ့ကိစ္စကိုအပြင်းထန်ရှုံ့ချကြောင်းတေတံစီရင်နေတာတွေကိုလည်းဆိုင်ငံ့မှုနဲ့အကြမ်းဖက်တာတွေရပ်တန့်မှုပြောခဲ့တဲ့အကြောင်းဂျာမနီနိုင်ငံသားရေးဌာနကတွစ်တာမှာရေးထားပါတယ်အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်ပါဝင်တဲ့ကမ္ဘာစီးပွားရေးအင်အားကြီး G7 နိုင်ငံတွေကလည်းဒီလိုတေတံစီရင်မှုကိုပြစ်တင်ရှုံ့ချထားပါတယ်အခုလိုမျိုးတေတံအမိန်ချတာနဲ့တေတံစီရင်မှုတွေကိုဥပဒေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းလှုပ်ဆောင်ခဲ့တာလို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။